တရုတ်နိုင်ငံမှာလွန်ခဲ့တဲ့ဆယ်ရက်ကဓာတုဗေဒပစ္စည်းဆက်ယုံပေါက်ကွဲခဲ့တာကြောင့်မြို့ကြီးတစ်မြို့ဖြစ်တဲ့ဟာဒင်းမြို့စီတောက်ရည်တန်ပေးပို့တဲ့မြစ်ကိုအလွန်အမင်းအစိတ်တောက်ဖြင့်ညှဉ်းနှံစေတယ်လို့တရုတ်နိုင်ငံကဒီကနေ့မှထုတ်ပြန်ကြေညာပါတယ်။ဟာဒင်းမြို့ကရေဖြန့်ဝေရေးလုပ်ငန်းကိုရပ်တန့်ထားလိုက်ပြီးနောက်ချက်၄ရက်လောက်ထပ်ပြီးပိတ်ထားပါလိမ့်မယ်။စီရင်တရားရေးပိုက်တွေဟာအလွန်အမင်းစိတ်တောက်ဖြစ်စေတဲ့တန်ဆိုင်နဲ့မညှဉ်းနှံစေရအောင်လှုပ်ဆောင်နိုင်တယ်လို့မျှော်လင့်တဲ့အကြောင်းအာဏာပိုင်တွေကပြောကြပါတယ်။ရေပလင်းတွေကိုတော့ကုန်တင်ကားတွေနဲ့မြို့ထဲပေးပို့နေပါပြီ။ဟာဘင်းနဲ့ဂျီလင်းမြို့သားကဆောင်ရွမ်းဆိုတဲ့မြို့မှာရေဖြန့်ဝေပေးရေးလုပ်ငန်းကိုလွန်ခဲ့တဲ့9ရက်ကဖျက်တောက်ခဲ့တယ်လို့မြို့ပြန်လူလူပြောတာကိုပေကျင်းမြို့ကလာတဲ့သတင်းတွေထဲမှာကိုးကားဖော်ပြထားပါတယ်။ဒါပေမဲ့အဲ့ဒီမြို့ရဲ့နောက်ရက်ွက်တစ်ခုကမြို့ကန်လူတဦးကတော့ဒေသခံရေဖြန့်ဝေပေးရေးဟာမြစ်ကလာတာမဟုတ်ဘဲရေတွင်းကလာတာဖြစ်ပြီးရေညစ်ညမ်းမှုအရေးပေါ်မထုတ်ပြန်ထားဘူးလို့ AP သတင်းတောက်တဦးကိုတယ်လီဖုန်းဆက်ပြီးပြောခဲ့ပါတယ်။